မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေကိုအပြင်းထန်ရှုတ်ချကြောင်းနဲ့လက်တုံပြန်ဖို့အတွက်စဉ်စားသုံးသပ်မှာဖြစ်ကြောင်းဂျပန်ကက်ဘိနက်အဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။経済協力や政策の今後の対応については事態の
進捗に関してはデータを送金にし、စီးပွားရေးရပူးပေါင်းဆောင်ရွက်မှုတွေ၊မူဝါဒနဲ့ပတ်သက်လို့ဘယ်လိုဆက်ပြီးတုံ့ပြန်သွားမလဲဆိုတာတွေကိုလေ့လာသုံးသပ်သွားမှာဖြစ်တယ်လို့မြန်မာရေးစိုးရိမ်နေကြတဲ့တခြားနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုလည်းထည့်သွင်းစဉ်းစားသွားမှာဖြစ်ကြောင်းပြောသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီလိုလားသူတွေကိုပြစ်ခတ်နှိမ်နှင်းနေတာကိုကန့်ကွက်တဲ့အနေနဲ့မြန်မာနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆိုင်ငံပြီးစစ်ဘက်ပစ္စည်းတင်ပို့ရောင်းချမှုတွေပိတ်ပင်မယ်လို့တောင်ကိုရီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းပြောဆိုခဲ့ပြီးတဲ့နောက်ဂျပန်ကလည်းမြန်မာရေးနဲ့ပတ်သက်ပြီးခုလိုတုံ့ပြန်လာတာဖြစ်ပါတယ်။